မြမဆွေစစ်တကစစ်ကြောင်း၅ကြောင်းအပါဝင်ရေလမ်းကြောင်းဖြစ်တဲ့ဇမီချောင်းဘက်ကနေလုံချုံကြီးစစ်တင်းပေါ်တုံပြီးပိတ်ဆို့တိုက်ခိုက်တာဖြစ်တယ်လို့ DKB တမူဘုံမူစောစမ်းအောင်ကအခုလိုပြောပါတယ်
ကျောက်ကျောင်းကျွာမှာနော်ဟိုမနေ့9နာရီတော်တဲ့ဒီတော့ဦးစီးပြလိုက်ရတဲ့ဖြစ်နေတော့20လောကတိခိုင်းမှုတွေနဲ့ရှိနေနော်နောက်တော့အထက်တပြားလိုကြိုကြီးဒီမောကတော့ဒီသမီးချောင်းမျိုးခုံကောင်းလာတော့ပေါ့နော်အဲကျွန်တော်တို့နေတော့ဖတ်ပြပြီးတော့ဒီကျောင်းနေတဲ့စစ်တင်မောတွေနဲ့ဖိတ်ရှိတယ်ဒီလိုရတဲ့လက်ရှိစစ်ကျောင်း9ကျောင်းတော့ရှိတယ်
အလားတူပြစ်ခတ်မှုတွေနဲ့အတူဒီကနေ့မနေ့ပိုင်းမှာပဲကင်းပြည်နယ်မြောက်ဦးမြို့နယ်အတွင်းမှာလည်းစစ်တပ်အင်အား100ကျော်ဝင်ရောက်လာတဲ့ကားတန်းကိုလက်နက်ကြီးနဲ့အမိမသိတဲ့လက်နက်ကင်သူတွေချောင်းမြောင်းပြစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုအခြေအနေတွေကြောင့်မြောက်ဦးအာရှလမ်းပိုင်းကိုဒီကနေ့မနေ့ပိုင်းမှာစစ်တပ်နေကြောင်တက်နဲ့ပြည်သူစစ်တပ်ဖွဲ့ဝင်တွေကပိတ်ထားလိုက်ပြီးမိုးလုံးပိုင်း2နာရီကျော်မှပြန်ဖွင့်ပြီးခဲ့ပါတယ်စာတင်ကျောင်းတွေကကျောင်းသားတွေလည်းရွရွသေးသေးနဲ့အိမ်ပြန်သွားရတဲ့အခြေအနေတွေဖြစ်ခဲ့ပြီးမြောက်ရီမျိုးတွင်မှာလက်နက်ကင်တပ်ဖွဲ့တွေကြားတင်းမာမှုတွေနဲ့ရှုတ်ထွေးနေတယ်လို့မြောက်ရီဒေသခံတွေကပြောပါတယ်။မြောက်ရီမျိုးတွင်နဲ့ကင်းပြည်နယ်တလျှောက်မှာပြစ်ခတ်မှုဖြစ်ပွားတာမကြားမိကြောင်းနဲ့ဒီကနေ့မနက်ပိုင်းမြောက်ရီမျိုးအခြေအနေကိုမြောက်ရီမျိုးမှရဲစခန်းတာဝန်ကျရဲဝန်နှန်းကအခုလိုပြောပါတယ်
။ပြောတော့ပြောနေတယ်ကားကြီးဆိုင်ကြီးတော့သွားနေတယ်ပိတ်ချဆိုတော့မဟုတ်ဘူးကြာ။သွားတော့သွားနေကြတာ။ကျောင်းနေရာဟိုပေါ့နည်းနည်းဟိုပေါ့ဒါစိုးရင်စိများတယ်မိပါတယ်ကြံခေါ်တာတော့တော့တော့ကြေဝင်ပိတ်ပါဘူ
း။မနေ့ကစက်တင်ဘာ26ရက်နေ့မှာလဲမွန်ပြည်နယ်ကြိုင်မြောမြို့နယ်အတွင်းစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကို DKB တပ်ဖွဲ့ဝင်တွေကယူနီဖောင်းချစ်ပြီးလက်နက်သိမ်းစီးတာတွေပြုတ်လုခဲ့ပြီးတဲ့နောက်နှစ်ဖက်တပ်ဖွဲ့ဝင်တွေအကြားပြစ်ခတ်မှု3ကြိမ်ဖြစ်ခဲ့ပါတယ်။အဲ့ဒီဖြစ်စဉ်မှာ DKB ကစစ်တပ်နဲ့ရဲတပ်သား30လောက်ကိုထိမ့်သိမ်းကလက်နက်များသိမ်းယူခဲ့ပြီးတဲ့နောက်အစိုးရစစ်တပ်တပ်ဖွဲ့ဝင်တွေနဲ့ရဲတပ်သားတွေကိုပြန်လည်လွတ်ပြေးခဲ့တယ်လို့ဗိုလ်မှူးစောစမ်းအောင်ကပြောပါတယ်။အစိုးရစစ်တပ်နဲ့ DKB တပ်ဖွဲ့ဝင်တွေအခုလိုပြဿနာဖြစ်ပေါ်ရတာဟာအခုလ20ရက်နဲ့21ရက်နေ့တွေမှာ DKB တပ်သားတွေကိုယူနီဖောင်းချွတ်ခိုင်းတာအပါအဝင် DKB ခေါင်းဆောင်တွေရန်ကုန်မြို့ကိုငင်းငင်းရွှင်ရွှင်ဝဲသွားနေစဉ်မွန်ပြည်နယ်ထဲကလက်နက်တွေသိမ်းခံရတဲ့အတွက်မြန်မာစစ်တပ်နဲ့အောက်ခြေအဆင့် DKB တပ်သားတွေအကြားမှာတင်းမာမှုတွေဖြစ်လာရတာလို့ဆက်ပြောပါတယ်။ကရင်တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရတပ်ဖွဲ့ဝင်တွေအကြားကရင်ပြည်နယ်နဲ့မွန်ပြည်နယ်အတွင်းမှာပစ်ခတ်မှုတွေထိတိုက်ရင်ဆိုင်မှုတွေဖြစ်ပွားခဲ့တာနဲ့ပတ်သက်လို့အသေးစိတ်သိရှိနိုင်မှု RFB ကသက်ဆိုင်ရာပြည်နယ်နဲ့မြောက်ဦးအခြေစိုက်ခြေလျင်တိုင်းနှစ်ခွင်ငါးရဲ့ရှေ့တန်းမှုကိုဖုံးနဲ့ဆက်သွယ်မေးမြန်းခဲ့ပါတယ်။ရှည်ရမ်းမှုကတော့ညနေ4နာရီကျော်တဲ့အချိန်ထိမြောက်ဦးနယ်မြေတွင်လက်နက်ကင်လှုပ်ရှားနေရတဲ့အတွက်အချိန်ဤအသေးစိတ်ကိုဖြေဆိုဖို့ငင်းခဲ့ကြောင်းပါခင်ဗျာ